ကိုဗစ်ကာယောဂါကူးစက်ခံရသူတွေရဲ့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်ခဲ့သူ90ကျော်ပါဝင်နေပြီးတချို့ကတော့အထူးချက်မှတ်ကူတာပေးထားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကိုဗစ်ရောဂါကိုကူးစက်ခံရသူတွေရဲ့ရန်ကုန်တိုင်းတွင်ရွေးကောက်ပွဲကျင်းပရမှာမေယုံတာဝန်ရှိသူတချို့နဲ့မိသားစုဝင်တွေလည်းပါဝင်နေပါတယ်ရွေးကောက်ပွဲခရအဥက္ကဋ္ဌအပါအဝင်ကော်မရှင်ဝန်ထမ်းတွေမေယုံအမှုထမ်းတွေနဲ့မိသားစုဝင်တွေအားလုံးပေါင်းအယောက်
80ကျော်ကူးစက်ခံရရလို့လဲရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မူကြီးကဖီယိုအေကိုပြောပါတယ်ကော်မရှင်ဝန်ထမ်းအဖြစ်အဥက္ကဋ္ဌအဖွဲ့ဝင်ဥက္ကဋ္ဌအဖွဲ့ဝင်ဆိုတာတိုင်းဥက္ကဋ္ဌတော့မပါဘူး ဥက္ကဋ္ဌဆိုတာမြို့နယ်ဥက္ကဋ္ဌတွေရှိတယ်ကယ်ဥက္ကဋ္ဌတွေရှိတယ်အဲ့ဒါကြောင့်ရောပြောလိုက်မယ်ဥက္ကဋ္ဌအဖွဲ့ဝင်အယောက်
30ပဲအဲ့တော့ICU ထဲကိုရောက်နေတာတွေလည်းရှိတယ်ရောဂါပိုးရှိသူတွေနဲ့ထိတွေ့မှုရှိခဲ့ပြီးရောဂါတန်ရာကြောင့်အသွားလာကန့်သတ်ခံထားသူကတော့60ရှိပါတယ် ဒီကနေ့နိုဝင်ဘာ10ရက်နေ့ကမေယုံမြေစီမဲလာပေးသူပေါင်း960တသိန်းဝန်းကျင်ရှိခဲ့တာပါမန္တလေးတိုင်းမှာတော့တိုင်းစင်ရွေးကောက်ပွဲကော်မရှင်ရုံးဝန်ထမ်းခုနှစ်ဦးကူးစက်ခံရပြီးဂျန်နဲ့အခွဲခွဲတွေမှာတော့ကူးစက်သူဦးရေမရှိခဲ့ဘူးလို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်အခွဲခွဲဥက္ကဋ္ဌဦးရှိန်ဝင်းကဖီယိုအေကိုပြောပါတယ်
ကျွန်တော်ရောင်းခုနှစ်ယောက်ပါဗျာနောက်ပြီးတော့မင်ပ
တဲ့ရွေးကောက်ပွဲနဲ့နောက်ဆက်တွဲလူစုလူဝေးတွေရှိခဲ့တာကြောင့်ယောဂကူဆက်နိုင်တဲ့အန်ရီကိုကျမရဲ့ပညာရှင်တွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်သူတွေပါကူဆက်ခံရတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ယောဂကူဆက်ခံရသူတွေက60ရာခိုင်နှုန်းလောက်ဟာလက္ခဏာမပြဘဲယောဂကူရှိခဲ့တာဖြစ်လို့လူစုလူဝေးမှာပါဝင်ခဲ့သူတွေအနေနဲ့တီးခြားနေထိုင်မှုကိုကျမရဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူဆက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ငင်ကြီးကသတိပေးထားပါတယ်။
ရောအကူဆက်မှုတရားဆိုလို့ရှိရင်တော့နည်းနည်းလေးစများလာပြီဆိုတဲ့သဘောလေးတော့ရှိနေပြီဖြစ်ပါတယ်။ဒါကလည်းအားလုံးသိကြတဲ့အတိုင်းပါပဲ။ဒါကနှစ်ကြိမ်အကြောင်းမရှိဘဲနဲ့အကျိုးမရှိပါဘူး။အကျိုးမဖြစ်တော့ပါဘူး။ဒါဆိုတော့အရှင်းမှလူစုလူရှိခဲ့တယ်ဆိုတော့ရှိခဲ့တဲ့အတွက်ကြောင့်မို့တာလူတွေရနေပြီးတော့တရားနဲ့ပြအကူဆက်မှုတွေများပြီးတော့အဲ့ဒါတော့ဒီတပတ်ပေါ့နော်ဒီတပတ်လောက်အတွင်းမှာဒါရုပ်လုံးပေါ်လာမှာဖြစ်ပါတယ်။အဲ့တော့ကူးစက်မှုတွေများနေလေတိစုံမှုတွေကများနေလေဖြစ်မှာဖြစ်ပါဒါကြောင့်မို့ဒီအစုပ်ွက်မှာပါဝင်ခဲ့တဲ့သူတွေအနေနဲ့ကတော့မိမိစိုက်ပျိုးတာကိုတော့မိမိချိန်သိမ်းရမှာဖြစ်ပါတယ်ဒါကြောင့်ဒီလိုမျိုးစုပေါင်းတဲ့အပွဲတွေမှာပါဝင်ခဲ့တဲ့သူတွေနဲ့ဘသူတိတိမတိတိမိမိကိုယ်ကိုမိမိအသိဆုံးဖြစ်ပါတယ်မိမိကိုယ်စားမဲ့ကိုမိမိလိမ်လို့မရပါဘူးအဲ့တော့တို့တွေအနေနဲ့ကိုယ့်အိမ်မှာပဲကိုယ့်ကို self home quarantine ကိုယ့်ကိုယ်ကိုပဲတော့နှစ်ပတ်နေပါမိမိပါတော့တိတက်စားတော့ပါမရောပါနဲ့ရောတော့မနေပါနဲ့ဒါတော့ဖတ်ရလို့လို့သူတွေမရောပါနဲ့မသွားပါနဲ့
ကျမရင်နဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1650ဦးနဲ့ကူးစက်သူအတူပြုလူနာ83322ဦးရှိပါတယ်။ဒေတာရင်းကရောဂါကူးစက်မှုကိုရှင်းချနိုင်မှုအတွက်လည်းကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးကျမရင်အသိပညာပေးတာနဲ့အပြင်ထွက်တိုင်းညနာနဲ့နှာခေါင်းဆီအကာအကွယ်မဖြစ်မနေတက်ဆင်မှုကိုလည်းသတိပေးထားပါတယ်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။